အာလနာယောဂီအပေါင်းတော်ကောင်းတို့ယခုချိန်ခါမှာပဋိစ္စသမုပ္ပါဒ်တရားနာကြရမယ့်အချိန်ခါဖြစ်ပါတယ်။ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ၃ချိန်ရုပ်ဆိုရွေးပူဇော်ကြောကြပါဘုရား။နမောတတဘဂဝါတော်ဘုရားတော်ဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်။ဘုရားရှင်ဘုရားသစ္စာတည်းကိုသေဘုရားအင်္ဂါတစ္ဆတ္တပါသေဘုရားလေသုံးပါးသံတရားမူလာပူဇော်ပါလေ။ကာလတော်ဘုရားရှင်ရနေစေရှင်ရှင်တွေကိုအလွယ်ချင်းမသိစေရသည်သန္တရာပါလောကြောင့်သည်အဝိဇ္ဇာနှင့်တဏှာယခံခုပါဒံကံကြောင့်ယုံနာဖို့အပင်ပါဘုရုံးမသိအမြင်မပြတ်သစ္စာတိဟံကံကြောင့်တယောလယောကြောင့်ကံအသမဖြစ်ပြန်၏အလျောရှာကြည့်ရင်သင်္ခါရခြင်းအကြောင်းရင်းကြောင့်ရုဏသာသာသတ္တဝါတို့သဘာယမှုမဟုတ်ယခင်ရှိသောဘုလားနဗျာသစ္စာနှစ်ခု၄ခုအလွာအစရှိတဲ့သင်္ခါအယအတော်ရပနဲ့တော်ရရှိတော်အဲ့ဒီရှင်းသွေးရေးတွဲကြည့်ကြကြအောင်ဒီရှင်းသွေးဆိုဒီမှာမူလတရားကတဲ့တွေသစ္စာနံခုကတဲ့တွေဒေဂုလောကတဲ့တွေသင်္ဃာဒိဋ္ဌိနှစ်ပါးကတဲ့တွေသောမသက္ကတဲ့တွေဘုသောဝါကတဲ့တွေကာလသောဗျာကတဲ့တွေရှင်ရသေကားတွေရှင်ရှိတွေတို့ဖြစ်ပါသည်တတွေချင်းတတွေချင်းရည်တွေ့လိုက်ရအောင်မူလတရားဆိုဒီမှာအဝိဇ္ဇာနဲ့တဏှာဖြစ်ပါသည်သစ္စာတကုဆိုဒီမှာသမုဒယသစ္စာဒုက္ခသစ္စာသမုဒယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်ဒေဝရာသုတိမာအတေကြောင့်တည်းမှာပိသဗ္ဗံအကျိုးတည်းမှာပိသဗ္ဗံအကျောင်းတည်းမှာအနာဂတ်အကျိုးတည်းတို့ဖြစ်ပါသည်သင်္ခါရ17ပါးသုတိမာအဝိဇ္ဇာသင်္ခါရဝိညာဉ်ဝိညာဏယောသလယရဏသတ္တဝိရဏသာတိ ာလတိဘဝလို့ဖြစ်ပါသည်ကာလသုံးပြားဆိုပြီးမှလုံးလေးဖြစ်သောသေကာလယခုဖြစ်တဲ့ပြစ္ဆောကာလနောက်ဖြစ်တဲ့တဏ္ဍာကကာလလို့ဖြစ်ပါသည်ရှင်းရတဲ့ဆိုပြီးမှအတိအကြောင်းရှင်းရတာပါပိသောကံကြောခြင်းရနာမပိသောပါကြောခြင်းရနာမအနာဂတ်ကြောခြင်းရနာမလို့ဖြစ်ပါသည်အတိတ်ကြောခြင်းရနာမဆိုသည်မှာဝိသေသာသင်္ခါရသင်္ခါရဒုပါဒဘဝတို့ဖြစ်ပါသည်ပိသောပါကြောခြင်းရနာမဆိုသည်မှာဝိညာဏယောသာလယရဏသာသာဝေဒနာတို့ဖြစ်ပါသည်ပြစ္ဆောပါကြောင့်ခြင်းညာကာဘဆိုသည်မှာသေနာဥပါဒံသာဘဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂတ်ကြောင့်ခြင်းညာကာဘဆိုသည်မှာဝိညာဏယောသာလယရဏသာသာဝေဒနာတို့ဖြစ်ပါသည်ပဋိစ္စသမုပ္ပါဒ်တရားတော်ကိုအားလုံးခြုံကြည့်လိုက်တော့အချင်းချုပ်အားဖြင့်ယုတ်တရားနဲ့အနတရားတွေ့ပါတယ်ဘာတရားနဲ့ဘာတရားတွေ့တော့ယုတ်တရားနဲ့အနတရားယုတ်တရားကဘာသဘောရှိတော့အောက်ပြန်တတ်တဲ့သဘောရှိတယ်တန်တရားကဘာသဘောရှိတော့သိတတ်တဲ့သဘောရှိတယ်။အောက်ပြန်တာကယောတရားသိတတ်တာကမိမိတို့ရဲ့တန်တန်မှာဖောက်ပြန်နေတဲ့ယောတရားရဲ့သိတတ်တဲ့နန်တရားရဲ့အဲ့ဒီတရားနှစ်ပါးအမြဲတမ်းတစ်ခုဖြစ်လိုက်တစ်ခုပြက်လိုက်တစ်ခုဖြစ်လိုက်တစ်ခုပြက်လိုက်အမြဲတမ်းဖြစ်ပြက်နေတာပါ။ယောတရားနှစ်ပါးကလွဲရင်တခြားတရားဘာမှမရှိဘူးနော်။အဲ့ဒီယောတာနှစ်ပါးကိုကျင်းဝါလိုက်တော့ခန္ဓာဘယ်နှပါးလဲအဘိဓမ္မာနည်းနဲ့ပြောကြည့်လိုက်ပါဦးရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာရူပခန္ဓာဘာသဘောရှိအောက်ပြန်တဲ့သဘောတရားအစုရူပခန္ဓာအောက်ပြန်သောသဘောတရားအစုဝေဒနာခန္ဓာကောင်းမကောင်းမခံစားမှုသဘောတရားအစုသင်ညက်ခန္ဓာမှတ်သားမှုသဘောတရားအစုသင်္ခါရခန္ဓာပြုပြင်းမှုသဘောတရားအစုဝိညာဉ်နဲ့ခန္ဓာသိမှုသဘောတရားအစုပြန်ပြောရူပခန္ဓာဝေဒနာခန္ဓာကာမကောခန္ဓာမှုသဘောတရားအစုသိဉ္ဇခန္ဓာမှတ်သားမှုသဘောတရားအစုသင်္ခါရခန္ဓာပြုပြင်းမှုသဘောတရားအစုဝိညာဉ်ခန္ဓာသိမှုသဘောတရားအစုအလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးသဘောလေးနဲ့သူရှိနေတာမိမိတို့ရဲ့တဏ္ဍာမသူလက္ခဏာနဲ့သူသဘောနဲ့သူအတိအသိရှိနေတာဒါပေမဲ့လို့ဖြစ်တဲ့အခါကျတော့တခုချင်းသိကြဖြစ်တာမဟုတ်ပါဘူးနန္တရားကလည်းနန္တရားအချင်းချင်းစုပေါင်းပြီးတော့ဖြစ်ယုတ်တရားကလည်းယုတ်တရားအချင်းချင်းစုပေါင်းပြီးတော့ဖြစ်နေကြတာမဟုတ်လားအဲဒီယုတ်တရားနန္တရားတွေကိုတဲ့အာယတနာအနေနဲ့ရည်တွဲကြည့်လိုက်မယ်ဆိုရင်ယုတ်အာယတနာရဲ့နာအာယတနာရဲ့နှစ်မျိုးမရှိဘူးလားရှိလားအာလုံးပေါင်းလိုက်တော့အာယတနာက12ပါးရှိတယ်အာယတနာဘယ်နှပါးရှိတော့အဲဒီအာယတနာ12ပါးရှိတဲ့အထက်မှာယုတ်တရားကိုဖွဲ့ကြည့်လိုက်မယ်ဆိုရင်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ရဲ့ကိုယ်အကြည့်ရဲ့အထာကယုတ်နော်နောက်တစ်ခါကျတော့စေတနာယတာဒိဋ္ဌိဇေယဒါကလည်းယုတ်ပဲပေါ့ဟုတ်လားအဲ့ဒီတော့ရှေးပိုင်းအာယတနာတွေကယုတ်နောက်တစ်ခါနောက်ပိုင်းအာယတနာကြည့်လိုက်တော့မနောဆိုတာကနံ။အော်ဓမ္မယုံဘက်ကကြည့်လိုက်တဲ့အခါကျတော့ဒွေတော်စရာဆိုတာကယုတ်ဒီကောနံဒီကောပေါင်းထားတာ။အဲ့ဒီတော့အရိနိနမရေတွက်ဖဲနဲ့ပရိစ္ဆသမုပ္ပါဒ်ဇဝိုင်းဆိုင်ရထမှာပါတဲ့နည်းနဲ့ရေတွက်မယ်ဆိုရင်အတွင်အာယတနာ6ပါး အပြင်အာရဏ6ပါးပေါင်းတော့7ပါးအတွေ့အာရဏ6ပါးကဘယ်လိုတွေပါလဲမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အဲ့ဒါကိုဘယ်လိုနာမည်ပေးမလဲအတွေ့အာရဏ6ပါးဘယ်လိုနာမည်ပေးမလဲနောက်တစ်ခါပြန်အာရဏ6ပါးရည်ထွက်လိုက်ပါဦးသတိအတ္တအတ္တဘယတာဒွိဋ္ဌိစေယသတိစေယအဲဒီ6ပါးကဘယ်လိုနာမည်ပေးထားတော့အပြေအာရဏ6ပါးဟုတ်မလားအာလောကလည်းတော့အာရဏဘယ်နှပါးရှိတော့အာရဏ7ပါးရှိတယ်အာရဏ7ပါးကိုအာလောကတစ်ခုချင်းတစ်ခုချင်းကြည်တွဲကြည့်လိုက်ကြရအောင်မျက်စိအကြည့်နာရည်ကြီးနှာခေါင်းရည်ကြီးလျှာရည်ကြီးကိုယ်ရည်ကြီးစေအစေအတန်အနံဆရာသာတွေ့သည့်ဆရာကျန်တွေ့ဆရာဒီလိုရှိတာပေါ့နော်ကေအာရဏဆန္ဘာပြီးသွားတဲ့အခါကျတော့အာရိအာရဏဆန္ဘာရှိတဲ့အထက်မှာအတွင်းအာရဏကတော့အခန္ဓာလို့ခေါ်တဲ့အပြင်အာရဏကတော့တိုက်တယ်လို့ခေါ်တယ်အခန္ဓာနဲ့တိုက်တဲ့အခါကျအပွင့်တက်ပြီမလာဘူးလားလာလားအဲ့ဒီအပွင့်တက်တွေကဝိညာဉ်6မျိုးဝိညာဉ်ဘယ်နှမျိုးလဲသကုဝိညာဉ်သောတဝိညာဉ်ကာလဝိညာဉ်ဇင်ဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ပါဠိလိုပြောတော့ဝိညာဉ်6မျိုးမြန်မာလိုပြောလိုက်မယ်ဆိုရင်မြင်စိတ်ကြားစိတ်နားစိတ်စားစိတ်ညာနာကောင်းစိတ်တွေးတော်ကြစိတ်စိတ်ဘယ်နှမျိုးပါလဲစိတ်6မျိုးဒီလိုမလားအားလုံးပေါင်းလိုက်တော့6တောင်းဒီဘယ်နှပါလဲအခန္ဓာကဘယ်နှပါအတိုင်းဓာတ်ကဘယ်နှပါအပွင့်တကဘယ်နှပါအခန္ဓာ6မျိုးရည်တွဲလိုက်ကြရအောင်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အတိုင်းတ6မျိုးရည်တွဲလိုက်ကြရအောင်အစင်အသံအနံအရာသာတွေ့ဤစရာတန်တွေ့စရာအပွင့်တ6မျိုးရည်တွဲလိုက်ကြရအောင်ေသိကြစေနာစေသာစေညာနာကောင်းစေသိတော်ချင်စီစေနော်အရိတော်မြတ်စွာဘုရားရဲ့ခင်ကတော်မြတ်ကြီးပါဠိတော်ဒီမှာဟောပြထားတဲ့အတိုင်းအခန္ဓာရဲ့အတိုက်တရဲ့အပွင့်တရဲ့ဓာတ်သုံးမျိုးသုံးမျိုးပြထားခြင်းဖြစ်ပါတယ်အရိသုံးမျိုးပေါင်းဆောင်လိုက်လို့ရှိရင်တခြားဖြစ်မှာလားခတ္တဖြစ်မှာလားခတ္တဖြစ်စရာဝေဒနာဒီလိုမလားအဲဒီသုံးမျိုးပေါင်းဆောင်လာပြီဘာလဲတော့ခတ္တဖြစ်တော့ဝေဒနာဖြစ်တယ်ခတ္တဖြစ်တော့ဝေဒနာဖြစ်တယ်အရဟံဘုရားရှင်ကတော်မြတ်ကြီးကဘယ်လိုဟောတော့သက္ကောသာပရိစ္ဆာရူပိစ္ဆာဥပိစ္ဆတိသက္ကဝိညာဏဒိဏသင်္ကတိဖတ်တော့ခတ္တဖြစ်စရာဝေဒနာဒီလိုမဟုတ်ဘူးလားဟုတ်လားသက္ကောသပဋိစ္စရူပိစ္ဆာသက္ကောသမျက်စိအကြည့်ဓာတ်ကို၎င်းရူပိစ္ဆာစိတ်ဓာတ်ကို၎င်းပဋိစ္စဆွဲ၍သက္ကောသပဋိစ္စရူပိစ္ဆာဟောပိစ္ဆတိသက္ကုဝိညာဏသက္ကောသမျက်စိအကြည့်ဆိုတဲ့သက္ကုကို၎င်းရူပိစ္ဆာစိတ်ကို၎င်းပဋိစ္စဆွဲ၍သက္ကုဝိညာဏမြင်စိတ်ဆိုတဲ့သက္ကုဝိညာဏဤဟောပိစ္ဆတိဖြစ်၏တိဏံမျက်စိအကြည့်တရေဆင်းရဲမြင်စေရဲ့သုံးပါတို့ဤသင်္ကတိပေါင်းဆောင်ခြင်းသည်ဖတ်သောဖတ်သတရားဖြစ်ပါသည်သုံးပါပေါင်းဆောင်တာကိုဘယ်လိုခေါ်တော့အောင်ပါပေါင်းဆောင်တာကိုဖတ်သလို့ခေါ်ပါတယ်ဖတ်သပြစီရဖတ်သတိဟုသောအကြောင်းတရားကြောင့်ဝေဒနာဝေဒနာတိဟုသောကြောင့်တရားသည်ဟောဖြစ်သည်ဖြစ်၏ဖတ်သဖြစ်ရင်ဘယ်လိုဖြစ်ပါလဲဝေဒနာဖြစ်မယ်เนาะအဲဒါကြောင့်မို့လို့ပါဠိတော်ဒီအရာပြောမယ်ဆိုရင် မျက်စိနဲ့စိတ်နဲ့တိုက်တော့ပါစိတ်ပေါ်မယ
်
မျက်စိပေါ်မယ်မျက်စိအစိမျက်စိသုံးပါးပေါင်းဆောင်ခြင်းကိုဘယ်လိုပေါ်မယ
်
ခန္ဓာဖြစ်သောကြောင့်ဝေဒနာဖြစ်တယ်ဒီလိုပြောနော်မျက်စိနဲ့စိတ်နဲ့ပေါင်းဆောင်ရင်ပါစိတ်ပေါ်မယ
်
မျက်စိရဲ့စိတ်ရဲ့မျက်စိရဲ့သုံးပါးပေါင်းဆောင်ခြင်းကိုဘယ်လိုပေါ်မယ
်
ခန္ဓာဖြစ်ခြင်းကြောင့်ပါဖြစ်တယ
်
နားနဲ့သံနဲ့တိုက်ရင်ပါစိတ်ပေါ်မယ်နားရဲ့သံရဲ့ကြားစိတ်ရဲ့သုံးပါးပေါင်းစုံခြင်းကိုဘယ်လိုပေါ်မယ
်
ခန္ဓာဖြစ်ခြင်းကြောင
့်
နှာခေါင်းရဲ့နှာခေါင်းနဲ့နားနဲ့တိုက်ရင်ပါစိတ်ပေါ်မယ
်
နှာခေါင်းရဲ့နားရဲ့နားစိတ်ရဲ့သုံးပါးပေါင်းစုံခြင်းကိုဘယ်လိုပေါ်မယ
်
ခန္ဓာဖြစ်ခြင်းကြောင့်ဉာဏ်နဲ့ရတာနဲ့တိုက်ရင်ပါစိတ်ပေါ်မယ
်
လျာရဲ့ရတာရဲ့စားစိတ်ရဲ့သုံးပါးပေါင်းစုံခြင်းကိုဘယ်လိုပေါ်မယ
်
ခန္ဓာဖြစ်ခြင်းကြောင
့
်ကာယအခြေနဲ့တွေးကြည့်စရာယုံနဲ့တိုက်ရင်ပါစိတ်ပေါ်မယ
်
ယန္တာကောင်းစိတ်ပေါ်မယ်ကာယအခြေရဲ့တွေးကြည့်စရာယုံရဲ့ယန္တာကောင်းစိတ်ရဲ့သုံးပါးပေါင်းစုံခြင်းကိုဘယ်လိုပေါ်မယ
်
ခန္ဓာဖြစ်ခြင်းကြောင့်မနောနဲ့တွေးတော်စရာယုံနဲ့တိုက်ရင်ပါစိတ်ပေါ်မယ်မနောရဲ့တွေးတော်စီမနောရဲ့တွေးတော်စီအာယုံရဲ့တွေးတော်ချက်စီစေရဲ့သုံးပါးပေါင်းစုံခြင်းကိုဘယ်လိုခေါ်မလဲသတ္တဖြစ်ခြင်းကြောင့်ဝေဒနာဖြစ်ပါတယ်ဒါပရိစ္ဆေသမုပ္ပါဒ်ဆင်တတ်သွားတာမလားအဲ့ဒီတော့တန်းသွားတဲ့အခါကျတော့ကဲမျက်စိဆိုတာကမျက်စိအကြည့်အဲ့ဒီမျက်စိအကြည့်ဒီဘယ်နေရာမှာရှိသလဲမေးတော့ဟောဒီမျက်လုံးကြီးအတွင်းမှာမျက်တော်ခုနှစ်ထပ်ရဲ့အလဲမှာနော်သားမှုကောင်းပမာဏရှိတဲ့သွေးကလေးတွေကိုအမိပြုပြီးတော့မျက်စိအကြည့်တတ်ကြည်နေတယ်လို့ဒီလိုမှတ်လိုက်ပါအဲဒီတော့မျက်စိအကြည့်တတ်ဆိုတာကသွေးကလေးကိုအမိပြုပြီးတော့ကြည်နေတာဒါကြောင့်သွေးလည်းမဟုတ်ဘူးမျက်စိလည်းမဟုတ်ဘူးဟောဒီမျက်လုံးကြီးလည်းမဟုတ်ဘူးအကြည့်တတ်ကအကြည့်တတ်ပဲနော်အကြည့်တတ်ကမျက်လုံးကြီးလားမဟုတ်ဘူးမျက်လောခုနှစ်ထပ်လားအဲ့ဒီမျက်တော်ခုနှစ်ခါရဲ့အလယ်မှာရှိတဲ့သွေးကလေးလားသွေးကလေးဆိုလဲပုံပန်းတရဖြစ်နေမယ်မျက်တော်ခုနှစ်ခါဆိုလဲပုံပန်းတရရှိနေမယ်မျက်စိကြီးပါဆိုရင်လဲပုံပန်းတရရှိနေမယ်အခုမျက်စိအကြီးတာကပုံပန်းတရရှိသလားမရှိဘူးလားအကောင်ပုံပန်းတရရှိသလားမရှိဘူးလ
ား
မရှိပါဘူးနော်သဘောတရားလေးအဲ့ဒီသဘောတရားလေးဘာမှမင်းနေတော့သွေးအကြီးလေးမှာမင်းနေတယ်မြတ်တော်ခေါင်းထက်ရဲ့အလယ်သွေးအကြည်လေးမှာသံဥကောင်းပမာဏဆိုတော့အင်မတန်သေးငယ်တဲ့အနေထားလေးပေါ့နော်အဲဒီမှာတည်မီနေပါတယ်မျက်စိအကြည်တခလေးအဲဒီအကြည်တခလေးဒီယုတ်တရားယုတ်တရားပဲဖြစ်လို့လည်းပဲပောက်ကောတတ္တဝါရေလို့အကောင်ထည်ကြီးရေလို့ရှိတဲ့ယုတ်တရားမဟုတ်ပါဘူးသဘာဝတရားကလေးပါပဲနော်နောက်တစ်ခါကျတော့ဆင်းဆိုတာကလည်းပဲပုဂ္ဂိုလ်တ attva လားအကောင်ထဲလားသဘောတရားလေးလားသဘောတရားလေးမိမိတို့မျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်တရားကြီးတိတိချာလားပညာလားပုံမှန်တရားလားပညာသဘောတရားလေးကပရမတ်အခုပြောတဲ့အစင်းစရာကပညာလားပရမတ်လားအစင်းဆိုတာပညာလားပရမတ်လားပရမတ်အစင်းဆိုတာကပရမတ်အစင်းဆိုတာကပရမတ်မျက်စိနဲ့ကြည့်လို့ရတဲ့ပုံမှန်တရားကြီးကပညာအစင်းဆိုတာကလူလို့ခေါ်နေတယ်၊နတ်လို့ခေါ်နေတယ်၊ယောက်ျားမိန်းမလို့ခေါ်နေတယ်။အဲ့ဒီပုံမှန်တရားကြီးကဘာလို့ပညာပုံမှန်တရားကြီးကအဲ့ဒီပုံမှန်တရားကြီးထဲမှာရှိနေတဲ့အစင်းဆိုတဲ့သဘာဝတရားကလေးဟုတ်တယ်မလားအစင်းဆိုတဲ့သဘာဝတရားကလေးကပရမအစင်းတရားတခြားလားယုတ်လားရူပါယုံဆိုတဲ့ယုတ်ပေါ့နော်ရူပါယုံဆိုတဲ့ယုတ်ယုတ်ဆိုတာပညာလားပရမတ်လားယုတ်ဆိုတာပညာလားပရမတ်လားယောကပရမတ်ပေါ့ယောကဘာတော့စိတ်တံသတိတိကရူပနိဗ္ဗာန်မိတိတပ္ပထစိတ်တံစိတ်ဆိုတဲ့တရားရူပယုတ်ဆိုတဲ့တရားသတိတိကသတိသိဆိုတဲ့တရားနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့တရားပရမတ်ထတရားဘယ်နှပါးရှိတော့ဘလူတွေတော့စေရဲ့စတဲ့ရဲ့ရောင်းရဲ့ နိဗ္ဗာန်ရဲ့ပရမတ္တတရားဘာပါလဲအဲ့ဒီလေးပါးထဲမှာရုပ်ဆိုတာဟာလည်းပဲတခြားလားပရမတ္တတရားလားစိတ်ဆိုတာလည်းပရမတ္တတရားစိတ်တိတ်ကောရုပ်ဆိုတာကောနိဗ္ဗာန်ဆိုတာကောစိတ်ဓာစိတ္တိကရူပနိဗ္ဗာန်မိတိသဗ္ဗတာစိတ်ရဲ့စိတ်တည်းရဲ့ရောက်ရဲ့နိဗ္ဗာန်ရဲ့ပြောကြည့်လိုက်ပရမတ္ထတရားဘယ်နှပါလဲအဲ့ဒါကြောင့်မလို့ဆင်းဆိုတာရုပ်ပဲအဆင်းဆိုတာဘာလို့ရုပ်ဆိုရင်ပညာဖြစ်မလားပရမတ်ဖြစ်မလားရုပ်ဆိုရင်ပရမတ်ပဲဖြစ်ရမှာပေါ့ပရမတ်မှာအကောင်းထဲရှိရလားပုံမှန်တရားရှိရလားဘာလေးတော့သဘာဝတရားလေးပါလေတော့အဲ့ဒါကြောင့်မလို့ပရမတ်ယုတ်ပရမတ်ထသဘောတရားသည်အထေခန္ဓာမဟုတ်ဘူးအထေပြောက်ခန္ဓာအထေခန္ဓာကြီးလားအထေပြောက်ခန္ဓာကြီးလားအထေပြောက်ခန္ဓာကြီးပါဟုတ်တယ်မလားအထေခန္ဓာကြီးဟုတ်ရဲ့လားဟောဒီမျက်စိနဲ့ကြည့်လို့ရတယ်ဟောဒီပုံမှန်သရာကြီးအဲ့ဒီပုံမှန်သရာကြီးကအထေခန္ဓာကြီးအဲ့ဒီအထေခန္ဓာကြီးကိုလည်းယုတ်လို့မခေါ်ဘူးလားခေါ်လားအဲ့ဒီယုတ်ဒီယုတ်အတူယုတ်အစ်မဟုတ်ပါဘူးဘာယုတ်လဲယုတ်အတူပြည့်ညက်တင်ထားတဲ့ယုတ်ဘာတင်ထားတဲ့ယုတ်လဲအခုပြောနေတဲ့ယုတ်ကပရမတ်ယုတ်ပြည့်ညက်မတရားသေးတဲ့ယုတ်ယုတ်ကနှစ်မျိုးရှိတယ်နော်ပြည့်ညက်တင်ထားတဲ့ယုတ်ရဲ့ပြည့်ညက်မတရားသေးတဲ့ယုတ်ရဲ့ဘယ်နှမျိုးတော့ပြည့်ညက်တင်ထားတဲ့ယုတ်ဒီယုတ်အတူအကောင်ထည်ကြီးပုံမှန်သဏ္ဍာန်ကြီးပြည့်ညက်မတရားသေးတဲ့ယုတ်ကယုတ်အစ်အကောင်ထည်မရှိဘူးပုံမှန်တာမရှိဘူးဘာသာရှိတော့သဘောတရားပဲရှိတယ်ဘာသာရှိတော့ပုံမှန်တာရှိရလားအကောင်ထင်ရှိရလားဘာသာရှိတော့သဘောတရားလေးပဲရှိတယ်နော်ပညာတင်ထားတာမတရားသေးဘူးလားပညာမတရားသေးတဲ့ယောက်အခုပြောပြောနေတဲ့ယောက်ဆိုတာယောက်အစိမ့်ဆိုတာပညာမတရားသေးတဲ့ယောက်ကိုပြောတာဟုတ်တယ်မလားပညာတင်မိသားယောက်ကတော့မကြည့်နဲ့တော့ဒုပေါင်းကချင်းနဲ့ပုံမှန်တရားကြီးကပညာတင်ထားတဲ့ယောက်ပညာယောက်ပညာယောက်ကြီးသွားကြည့်လို့ဖြစ်ပြတွေ့ပါ့။ဘာယောက်ကြီးမှဖြစ်ပြတွေ့ပါ့။ပရမယောက်ကြီးမှဖြစ်ပြတွေ့မှာပေါ့။သတိချာချာစဉ်းစားကြည့်လေ။ဘာယောက်တွေမှဖြစ်ပြတွေ့မှာလဲ။ပရမယောက်တွေမှဖြစ်ပြတွေ့မယ်။ပရမယောက်မတွေ့ဖြစ်ပြတွေ့ပါမလား။ปรมัตถยุทธราก็ตบติยาอะกุผิดเอะอะกุผิดเอะอะกุอจองตัสสายะกุผิดเอะอจองชุบดออโจชุบเดอะจองผิดลออะโจผิดเดอะจองชุบดอตระกะบายุดอปรมัตถยุทธบายุเลอะจองผิดลออะโจผิดเดอะจองเป็ดทอดออะโจเลเป็ดทอดบีอะระบายุดออะริดอสรปรมัตถยุทธนี่เมียนระไม่เมียบูดาဖြစ်တယ်ဖြစ်ပြီးတော့ဖြစ်တယ်မိမိကနေပြီးတော့အဲ့ဒီပရမတ္ထယောက်ကလေးကိုကြည်လိုက်တယ်ကြည်နေတဲ့ကာလမှာပဲမိမိညာအောက်မှာပဲပြက်သွားတာမတွေ့ရဘူးလားတွေ့ရလားဘယ်မလဲဖြစ်မှာဖြစ်ပြီးဖြစ်တယ်ဖြစ်ပြီးရင်ဖြစ်ပြီးချင်းเนาะအရှင်သည်ဖြစ်တည်တတ်နေတာမှမဟုတ်ပဲချက်ချင်းကိုပြက်သွားပြီဆိုတော့ပြဉ္ညာတင်ဖို့ရံနာမည်ပေးဖို့ရံကိုပဲအချိန်ရပါမလားပညာတင်ဖို့ဘုံပဲအချိန်မရနိုင်ဘူးဒီလိုမလားဒါပြအခုပြောပြောနေတဲ့ယောက်တို့ပထဝီတို့အာဘောတို့ဒိသောတို့ဝါယောတို့ဒါလေးတွေကဘုန်းကြီးတို့ဒါလေးတွေကနာမည်အနေနဲ့ပြောထားတဲ့ပညာကလေးတွေမလားနာမည်အနေနဲ့ပြောထားတဲ့ပညာယောက်နာမည်အနေနဲ့သာပြောလို့ရတာယောက်အစ်စ်ကိုပြောလို့ရရင်လားနာမည်အနေနဲ့တော့ပြောလို့မရဘူးလားရလားအေးပြောပြအောင်နာမည်အနေနဲ့ပြောနေတော့ဒါကပထဝီဒါကအာဘောဒါကဒေသောဒါကဝါယောနာမည်အနေနဲ့လေးနေတော့ပြောလို့မရဘူးလားရလားသို့သောနာမည်အနေနဲ့သာပြောလို့ရတာနော်ပရမတ္ထသဘာဝတရားကလေးတွေအနေနဲ့ကြတော့မိမိကပြောနေတယ်ပြောလို့မှမပြီးဘူးဘုကမရှိတော့ဘူးပြတ်သွားပြီဟုတ်တယ်မလားဘုကပေါ်လာတယ်ဘုကပြောတယ်ပြောလို့မှမဆုံးသေးဘူးဘုကဘာဖြစ်သွားတော့ပြတ်သွားပြီမရှိတော့ဘူးဒါပေအဲ့ဒါကြောင့်မလို့နာမည်ဆိုတာပြောဖြစ်ယုံမြတ်နာမည်တက်ပေးထားတာနာမည်ဆိုတာဘာလဲတော့ပြောဖြစ်ယုံမြတ်နာမည်တက်ပေးထားတာတကယ်သဘာဝအစ်မတရားကလေးတွေကိုသူကြည့်တိုင်းပြောရင်ပြောလို့မရဘူးပြောလို့မရတဲ့အတွက်ပြောဖြစ်အောင်နာမည်တက်ပေးထားတာဒါကြောင့်မလို့သူ့ကိုတိစ္ဆာရိပညာလို့လည်းခေါ်တယ်ဟုတ်တယ်မလား ဝိဇ္ဇမနာပညာကလည်းမကောင်းဘူးလားခေါ်လားသို့တော်လည်းပဲပြောတော့ပြောလိုက်ကြပဲအဲ့ဒီပြောထားတဲ့အရာပြောထားတဲ့သဘောပြသမ်းပါဆိုတော့ပြလို့ရရင်လားအဲ့ဒီပြောထားတဲ့အရာဒီပြောတော့မှစကားမဆုံးသေးဘူးဟောသဘာဝတရားကလေးရှိသလားမရှိတော့ဘူးလားခရပါတော့ပြသွားပြီဒါကြောင့်မလို့နော်ပဇာကပြောတယ်နာကနားထောင်တယ်နာကနားထောင်တော့သိလိုက်ရတယ်သိလိုက်ရတော့ညာတာပရိညာအသိနဲ့တော့သိလိုက်ရတာပဲဒါပေမဲ့အဲ့ဒီရုပ်ရဲ့သဘာဝကိုမြင်မိလားမတော့မမြင်သေးဘူးအခုတော့ပြောတော့အခုတော့နားထောင်တော့အဲ့ဒီရုပ်သဘာဝမြင်ရပြီလားဘယ်မြင်ရအောင်မလဲပဇာနဲ့ပြောတော့တာမြင်ရရင်တရားထိုင်စရာတော့မလိုဘူးဟုတ်တယ်မလားပဇာနဲ့ပြောတော့တာမြင်ရတယ်ဆိုရင်လေတရားထိုင်စရာတော့လိုသေးလားပဇာနဲ့ပြောတာကပဇာနဲ့ပြောတာပဲနားနဲ့ကြားတာလည်းနားနဲ့ကြားလိုက်တာပဲဟုတ်တယ်မဟုတ်လားနားနဲ့ကြားလိုက်တာကဒါကဖောက်ပြန်တဲ့သဘောဒါကယုံဒါကနံဒါကပထဝီဒါကအာဘောဒါကသီသောဒါကစိတ်ဒါကစတသိပဇာနဲ့တော့ပြောလို့မရဘူးလားယားနားနဲ့လည်းနားထောင်လို့လားမကြားလိုက်ဘူးလားကြားလိုက်တာကြားတာကြားလိုက်တာဘယ်ဟာဆိုတာမသိဘူးဟုတ်တယ်မဟုတ်လားသိလိုက်တာတော့နာမည်အနေနဲ့သိလိုက်တယ်အတိတ်ပဲအနေနဲ့သိလိုက်တယ်မသိလိုက်ခွလာသိလိုက်လားအဲ့ဒီတော့သိလိုက်တဲ့အတိုင်းအတွက်ဉာဏ်နဲ့မှတော့မရှင်းဘူးလားရှင်းသွားတာဟောဒီသဘောလေးကယုတ်ပဲဒီသဘောလေးကနံပဲဉာဏ်နဲ့မှတော့မရှင်းဘူးလားရှင်းသွားတာအဲ့ဒီတော့ရှင်းသွားခြင်းနေတာညာတပရိညာအတိလို့ခေါ်တယ်ဘယ်လိုခေါ်တော့ညာတပရိညာအတိဒီမြဝါထေနေတွေ့တဲ့တွေ့ဟောရလားမြဝါထေနေသိတဲ့အတိဟောရလားအဲ့ဒီတော့ညာတပရိညာအတိဒီဖြင့်မြဝါထေနေသိအောင်ဆက်ပြီးတော့ကြိုးစားရလည်းဟုတ်မယ်နော်ညာပညာသိနဲ့ပြီးပြီးရင်ဒီတိုင်းရထားလို့ရပါမလားဆက်ပြီးတော့ဘာလို့ရပါလဲအဲဒီတော့ဆက်ပြီးတော့ကြိုးစားလိုက်တဲ့အခါကျတော့မှကိုယ်တိုင်ဉာဏ်ကလေးနဲ့စိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဒီသဘောလေးတွေတွေ့တယ်ဒီသဘောလေးတွေတွေ့တယ်ဒီသဘောလေးတွေတွေ့တယ်အဲဒီသဘောလေးတွေတွေ့လိုက်တဲ့အခါကျတော့မှဟောဒါလေးကယုံပဲဒါလေးကနာမည်ဉာဏ်နဲ့ကောက်ချက်မချဘူးလားချလိုက်လားဘယ်အချိန်ကျမှကောက်ချက်ချတော့ကိုယ်ပိုင်ဉာဏ်နဲ့သိတဲ့အချိန်ကျမှကောက်ချက်ချလို့ရတာအရိယသိကြတော့တိရဏပရိညာအတိလို့ခေါ်တယ်။ဘာသိလို့ခေါ်တော့တိရဏပရိညာအတိ။အဲ့ဒီတိရဏပရိညာအတိနဲ့သိလိုက်တဲ့အခါကျတော့ဒါကယုတ်ပဲဒါကနာမည်ပဲလို့ဒါကယုတ်ပဲဒါကနာမည်လို့တော့နာမည်တပ်ဖို့တော့အရှင်မရတော့ဘူး။ရသေးရလား။အော်ဒါကယုတ်ပဲဒါကနာမည်လို့နာမည်တပ်ဖို့တော့အရှင်ရရလား။ဘာဖြစ်လို့လဲမေးတော့အိမတ်တန်နေမြန်လုံးအကြည့်လို့ဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်အဲဒီတော့သူကရှေ့ကနေဖြစ်လိုက်ပြည့်လိုက်ဖြစ်လိုက်ပြည့်လိုက်ဖြစ်လိုက်ပြည့်လိုက်ဖြစ်လိုက်ပြည့်လိုက်ရှေ့ကသွားနေတာကိုကိုကညာကနောက်ကနေလာရေးပြီးတော့ဖြစ်တာလေးပေါ်လာလဲဖြစ်တယ်လို့သိပေးလိုက်ပြက်တာလေးပေါ်သွားလဲပြက်တာလေးဖြစ်သွားလဲပြက်တယ်လို့သိပေးလိုက်ဒီလိုမလားညာကလိုက်လိုက်ပြီးတော့ခေါင်းကျင်းပေးရမှာမလားရှေ့ကယုံနာကဖြစ်လာတယ်ညာကခေါင်းကျင်းလိုက်တယ်အေးဟုတ်တယ်ဖြစ်တယ်ဒီလိုပဲသူသိလိုက်ရတာပဲမလားအေးနတ္တရားကပြက်တယ်ယုတ်နတ္တရားယုတ်တရားကပြက်တယ်ပြက်သွားပြန်တော့လေဉာဏ်ကဘယ်လိုသိလိုက်ရတော့ဟောပြက်သွားပြီမရှိတော့ဘူးဒီလိုပဲသူသိလိုက်ရတာပဲမဟုတ်လားဒီအချိန်မှာဒါကယုတ်လားဒါကနာလားဒါကပရဝီလားဒါကအာဘောလားခွဲနေဖို့အချိန်ရပါမလားဘာလို့လဲဒီစဉ်းစားနေဖို့အချိန်မရဘူးဟောကြီးတို့ယောဂီတွေနော်အဲဒါကြောင့်မလို့ညာတပရိညာအသိနဲ့ဝေဒနာကိုကြည့်တယ်ညာတာပညာသိတဲ့ယောက်ကိုကြည့်တယ်တကယ်မြင်ပြီတကယ်မြင်တဲ့အချိန်ကျတော့ယောက်လိုလဲစိတ်ထဲမှာအော်မထင်ရှားတော့ဘူးနာလိုလဲမထင်ရှားတော့ဘူးဝေဒနာလိုလဲမထင်ရှားတော့ဘူးဒါယောက်ပဲဒါနာမဲ့ဒါဝေဒနာပဲလို့အဲ့ဒီလိုနာမဲ့တတ်ဖို့ကိုအချိန်ရသေးရလားနောက်ကနေပြီးတော့အမြန်အရှိကနေပြီးတော့တခါလဲဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အမြန်ဆုံးဖြစ်ပြီးတော့အမြန်ဆုံးပြက်သွားနေတာမလားအေးသူကမြန်မြန်ဆန်ဆန်ကြီးဖြစ်ပြက်သွားနေတာကိုနောက်ကညံကလည်းအလှင့်မြောင်လိုက်ပြီးတော့တိတိပေးနေရတာပဲဖြစ်တာကိုပေါ်ပေါ်လာတော့လည်းဖြစ်တယ်လို့သိပေးပြက်တာလေးပေါ်လာတော့လည်းပြက်တယ်လို့သိပေးဖြစ်တာကိုသိလိုက်ပြက်တာကိုသိလိုက်ဖြစ်တာကိုသိလိုက်ပြက်တာကိုသိလိုက်ဖြစ်ပြက်ကအိမ်မက်တာနှိမ့်မြန်လုံးတဲ့အခါကျတော့ညံကလည်းအလှင့်မြောင်လိုက်ပြီးတော့မသိပေးရဘူးလားသိပေးရတယ်ဘာလို့သိပေးနေတဲ့အချိန်မှာဟာတာကယုံလားဒါကနံလားဖွဲနေဖို့အချိန်ရပါမလားနာမည်ပေးနေဖို့လည်းအချိန်ရပါမလားပင်ဒီဘုဟုအရှင်မြာဘူးအောင်ပြက်သွားပြီအောင်ဖြစ်လာတယ်အောင်ပြက်သွားပြီဖြစ်လာတယ်ဒါတော့ပဲသိလိုက်ရတာခေါ်လားအဲ့ဒါတော့သိလိုက်တဲ့အချိန်ကျတော့တခြားတဲ့သိတာလားတိရဏပညာသိနေသိတာလားတိရဏပညာသိနေသိရင်တခြားဉာဏ်ဖြစ်တာလားဝိပဿနာဉာဏ်ဖြစ်တာလားဝိပဿနာဉာဏ်ကလေးဖြစ်သွားပြီဆိုရင်ဖြစ်ပြက်ကိုမြင်တဲ့ဓမ္မနုပ္ပသနာသစ္စာကိုမြင်တဲ့ဓမ္မနုပ္ပသနာဖြစ်သွားပါတယ်လို့ခွန်ကြီးတို့ မပြောခဲ့ဘူးလားပြောခဲ့လားအဲဒီအချိန်ကျတော့စိတ်ထဲမှာယုတ်ကိုလည်းသတိမရတော့ဘူးနာမ်ကိုလည်းသတိမရယုတ်လို့လည်းသိကြနာမ်မတက်ဖြစ်တော့ဘူးပေါ့လေနော်တက်ဖို့ကိုအချိန်မရတော့ဘူးပေါ့ဟုတ်လားနာမ်လို့လည်းသိကြနာမ်မတက်ဖြစ်တော့ဘူးတက်ဖို့ကိုအချိန်မရတော့ဘူးဖြစ်သဘောပြသဘောဖြစ်သဘောပြသဘောဖြစ်လာတာလည်းဒုက္ခပြလာတာလည်းဒုက္ခဟောအမှတ်တရားတွေပဲဒါဒုက္ခသစ္စာတရားတွေပဲဒါဒုက္ခသစ္စာတရားတွေပဲဖြစ်လာတဲ့ဒုက္ခသစ္စာပြလာတာကလည်းဒုက္ခသစ္စာဟောဖြစ်တာကလည်းဒုက္ခသစ္စာပြတာကလည်းဒုက္ခသစ္စာသစ္စာကြီးပဲတဏှာသားနဲ့မြင်လိုက်တဲ့အချိန်ကျတော့အဲ့ဒီအချိန်ကျတော့ဓမ္မာနုပဒနာတိပ္ပံမဖြစ်ဘူးလားဖြစ်သွားလားအဲ့ဒီအချိန်ကျတော့နာမည်ကိုပေးဖို့အချိန်မရတော့ဘူးဒါကြောင့်မလို့ရောက်ရောက်လို့ပြောပေးမယ်နာမည်မပေးရသေးတဲ့ယောနာမည်ပေးထားတဲ့ယောဘယ်နှမျိုးရှိတော့ပြင်းပြမနေရသေးတဲ့ယောပြင်းပြတင်ထားတဲ့ယောဘယ်နှမျိုးရှိတော့ပညာတင်လာတဲ့ယောကပညာယောပညာတင်လာတဲ့ယောကဘာယောတော့အဲဒီပညာယောကြီးသွားရှုနေလို့ရပါမလားဖြစ်သဘောပြသဘောတင်နေရှာရတွေ့ရပါမလားမတွေ့ရပါဘူးဒီလိုမလားဖြစ်သဘောပြသဘောတင်နေရှာကြသိချင်ပါလေဆိုရင်ဘာယောကိုရှုရမှာတော့ပရမယောကိုရှုဘာယောကိုရှုရပါလဲအဲဒီပရမယောကလေးကြတော့ပညာတင်ထားပြီးတော့မတင်ရသေးဘူးလားပညာတင်ဖို့ကိုအချိန်မရလိုက်ပါဘူးတဲ့နော်အမြဲတမ်းနှိမ်များစွာဖြစ်ပြီးတော့နှိမ်များစွာပြက်နေတဲ့ယုံတရားကလေးတွေပဲနော်အဲဒီကြတော့ပညာမတင်ပါတော့နဲ့ဩထာယုံရဲ့သဘောလေးဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဒါဖြစ်သဘောလေးပဲဒါပြက်သဘောလေးပဲအဲဒီလိုသာမိမိရဲ့စိတ်ထဲမှာနော်သိတာသိပြလိုက်ပါတယ်ဒီလိုမလားကဲကောင်းပြီဒါဖြစ်လို့ရှိရင်အစင်းဆိုတာကတခြားလားယုံတရားလားအစင်းဆိုတာတခြားလားယုံတရားလားတကယ်သဘာဝအစင်းမှန်ဖြစ်တဲ့သဘာဝတရားကလေးကိုအစင်းလို့နာမည်ပေးလိုက်ပါနဲ့ဘလုံးနာမပြလိုက်တော့တကယ်တဘာဝအစင်မှန်ကဝိသမာနာအစင်လုံးနာမပြလိုက်တာကပညာတကယ်တဘာဝယုတ်တရားအစစ်ကဝိသမာနာအစင်လုံးနာမပြလိုက်တာကပညာအစင်လုံးနာမပြလိုက်တာကတကယ်တဘာဝအစင်မှန်ကဝိသမာနာဘာလဲတော့တကယ်တဘာဝအစင်မှန်ကဝိသမာနာအစင်းတော့ဓမ္မပေးလိုက်တာကတကုပေါင်းလိုက်တော့ဝိဇ္ဇမာနပညာဘာပညာတော့ဝိဇ္ဇမာနပညာဟုတ်တယ်မလားဝိဇ္ဇမာနပညာဆိုတော့တကယ်ရှိနေတဲ့သဘာဝကိုဓမ္မပေးထားတာမဟုတ်လို့ဝိဇ္ဇမာနပညာလို့ခေါ်လိုက်တာနော်ဒီလိုတော့တကယ်မရှိတာကိုနာမည်ပေးတာတွေကောင်းမရှိဘူးလားရှိနေလားဥပမာပုဂ္ဂိုလ်တွေတ attva တွေယောက်ျားတွေမိန်းမတွေတကယ်ရှိသလားမရှိဘူးလားပုဂ္ဂိုလ်သလားရှိသလားတ attva သလားရှိသလားယောက်ျားမိန်းမသလားရှိသလားအဲ့ဒီတကယ်မရှိတာကအာဝိဇ္ဇမာနတကယ်မရှိတာကတကယ်မရှိတာကအာဝိဇ္ဇမာနအဲ့ဒီတကယ်မရှိတာကိုပဲပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲနာမည်လေးပေးလိုက်တော့နာမည်ကပညာတကယ်မရှိတာကအဝိဇ္ဇမာနနာမည်ကနှစ်ခုပေါင်းလိုက်တော့အဝိဇ္ဇမာနပညာဟုတ်တယ်မလားပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲဆိုတာဗာပညာတော့အဝိဇ္ဇမာနပညာရုပ်ပဲဝေဒနာပဲသင်ညာပဲသင်္ခါရပဲဆိုတာကဝိဇ္ဇမာနပညာရုပ်ဆိုတာတကယ်မရှိဘူးလားရှိတာဝေဒနာကောမရှိဘူးလားရှိလားသင်ညာကောတကယ်မရှိဘူးလားရှိလားသင်္ခါရကောအဲ့ဒီတကယ်ရှိတာလေးကိုရှိတာလေးကဝိဇ္ဇမာနနာမည်ပေးထားတာကပညာတကုပေါင်းလိုက်တော့ဝိဇ္ဇမာနပညာဟုတ်တယ်မလားသို့တော်လည်းတကယ်ရှိတဲ့အခါကျတော့အဲ့ဒီပညာသွားရှုလို့ရပါမလားတကယ်ရှိတဲ့အခါကျတော့ယုတ်ဆိုတဲ့နာမည်ကြီးသွားရှုလို့ရပါမလားဘာရှုရပါတော့သဘောတရားယောဇရနာမည်ကြီးရှိရမလားသဘောတရားရှိရမလားဝေဒနာဇရနာမည်ကြီးရှိရမလားသဘောတရားရှိရမလားသဘောတရားရှိအဲ့ဒီသဘောတရားလေးကြတော့နာမည်ကိုပေးမထားရသေးဘူးဟုတ်တယ်မလားနာမည်ပေးမထားရသေးတဲ့ပရမတ်စစ်စစ်နော်အဲ့ဒါကြောင့်မလို့တကယ်ရှိတဲ့အခါကျတော့နာမည်ပေးထားတဲ့ပညာရှိရမလားနာမည်မပေးရသေးတဲ့ပရမတ်ရှိရမလားနာမည်မပေးရသေးတဲ့ပရမတ်ကိုရှိနော်ယောတော့ဝရဏတော့သိညာတော့သင်္ခါရတော့သနာကတကယ်သဘာဝအစင်မှန်ကိုနာမည်ပေးထားတာမလားတကယ်သဘာဝအစင်မှန်ကဝိဇ္ဇမာနာနာမည်ပေးထားတာကပညာအဲဒီတော့ဘယ်လိုနာမည်ပေးထားတော့ယောတော့နာမည်ပေးထားတယ်ဝရဏတော့နာမည်ပေးထားတယ်သိညာတော့နာမည်ပေးထားတယ် သင်္ခါရလို့နာမည်ပေးထားတယ်အဲ့ဒီနာမည်ပေးထားတာကပညာနာမည်ပေးထားတာကတကယ်ရှိတဲ့အခါတော့ယုတ်ဆိုတဲ့နာမည်ကြီးသွားရှုလို့ရပါမလားဝရဏဆိုတဲ့နာမည်ကြီးသွားရှုလို့ရပါမလားသင်္ညာဆိုတဲ့နာမည်ကြီးသွားရှုလို့ရပါမလားဘာရှုရမှာတော့ပရမတ်ရှုပရမတ်သာကဘာတော့သဘောတရားပရမတ်သာကဘာတော့
သဘော
တရားသဘောတရားဒီလိုမလားအဲ့ဒီသဘောတရားလေးကြတော့နာမည်သီးသန့်ပေးထားတာရှိရလားအဲ့ဒီသဘောတရားလေးနာရင်နာတဲ့သဘောတရားကျင်ရင်ကျင်တဲ့သဘောတရားတောက်ရင်တောက်တဲ့သဘောတရားကိုက်ရင်ကိုက်တဲ့သဘောတရားပူရင်ပူတဲ့သဘောတရားအေးရင်အေးတဲ့သဘောတရားသိရင်သိတဲ့သဘောတရားခံစားရင်ခံစားတဲ့သဘောတရားအဲ့ဒါလေးကိုပဲစိုက်ပြီးတော့ကြည်ပေးလိုက်ပါအဲ့ဒီလိုစိုက်ပြီးတော့ကြည်ပေးလိုက်မှပရမတ်မြင်တယ်လို့ခေါ်တယ်ဟုတ်တယ်မလားကဲကောင်းမိတာပြန်ပြန်ပြောပါမယ်ရူပါယုံဆိုတဲ့အစင်းသာတရားတရားလားယုံတရားလားအတန်ကောယောတရားအနတ်ကောအရသာကောတွေးကြည့်စရာကောယောတရားဒီလိုမလားဟောကြံတွေးစရာကြတော့ယုံလဲပါတယ်နာလဲပါယုံလဲမပါဘူးလားနာလဲမပါဘူးလားယုံလဲပါတယ်နာလဲပါတယ်ဟောပညာလဲပါတယ်ပရမတ်လဲပါတယ်ဟုတ်တယ်မလားယုံလဲပါတယ်နာလဲပါတယ်ပညာလဲပါတယ်ပရမတ်လဲပါတယ်နိဗ္ဗာန်လဲမပါဘူးလားပါလားနိဗ္ဗာန်နဲ့တွေ့လို့ရတာပဲဟုတ်တယ်မလားကိုယ်တော်မရဖို့ပဲမှတ်တွေ့လို့မရဘူးလားရတွေ့လို့ရတဲ့အရာပန္နမယာတိကြံတွေ့စရာအယုံလေးကြီးပဲနော်အဲဒီတော့ယုံလည်းပါတယ်နာလည်းပါတယ်နော်ပညာလည်းပါတယ်ပရမတ်လည်းပါတယ်တကယ်ရှိတဲ့တရားလည်းပါတယ်တကယ်မရှိတဲ့တရားလည
်း
ပါတယ်နိဗ္ဗာန်လည
်း
ပါတယ်အဲဒီတရားတွေဒီခြားတာကြံတွေ့စရာတွေလ
ား
အဲဒီတော့ကြံတွေးစရာဆိုတာလက်စမတတ်ဘူးနော်အားလုံးပေါင်းလိုက်တော့အပြင်အာယရဏအတိုက်တဘယ်နှပါရှိတော့ဘယ်သူတွေပါလဲအစင်အတန်အနတ်အရတာတွေးကြည့်စရာကြံတွေးစရာဟုတ်တယ်မလားအစင်ဆိုတဲ့သဘောတရားဘာသဘောတရားလဲအဲဒီအစင်ဆိုတဲ့သဘောတရားဒီဗမာလာတိုက်တော့မျက်စိအကြည်မာလာတိုက်တယ်ဗမာလာတိုက်တော့မျက်စိအကြည်ကဘယ်နေရာမှာရှိတော့မျက်လောကုန်တဲ့ထားရဲ့အလဲမှာတန်ဦးကောင်ဗမာနာရှိတဲ့သွေးကလေးကိုမြေပြုတ်ပြီးတော့တည်နေပါလေဟုတ်တယ်မလားအဲ့ဒီအကြည်တဲ့ကလေးကိုလာပြီးတော့မတိုက်ဘူးလားတိုက်လားအဲ့ဒီတော့တိုက်တဲ့အခါကျတော့ဟောတဲ့ပါဠိတော်နည်းအရပြောမယ်ဆိုလို့ရှိရင်တော့မျက်စိနဲ့စိတ်နဲ့တိုက်တော့မြေစိတ်ပေါ်တယ်ဒီလိုပဲပြောမှာပေါ့ပါဠိတော်နည်းအရပြောရင်လေဘလို့ပြောမလဲမျက်စိနဲ့အစင်းနဲ့တိုင်းရင
်
မျက်စိပေါ်တဲ့ဒီလိုမလားတော်တော်လဲထက္ကရာဒီကာလေးကချက်ပြီးတော့ဖွင့်လိုက်တဲ့အခါကျတော့အဲဒီလောက်နဲ့မျက်စိမပေါ်နိုင်သေးပါဘူးတဲ့နောက်ထပ်အကြောင်းတရားနှစ်ပါးရှိပါသေးတယ်နောက်ထပ်ဘယ်နှပါးရှိတော့အဲဒီနံပါတ်ကဘယ်လိုလဲဆိုလို့ရှိရင်နံပါတ်၁ကအယောင်အလင်းလေးလေးရှိဖို့လိုအပ်ပါတယ်တဲ့ဘာရှိဖို့လိုတော့အာလောကဆိုတဲ့အယောင်အလင်းဟုတ်တယ်မလားအယောင်အလင်းမရှိဘဲနဲ့မျက်စိနဲ့ကြည့်လို့ရပါမလားအင်မတန်ညှင့်မှောင်မှန်နေတဲ့အခါမှာနော်ညှင့်မှောင်မှန်နေတဲ့အခါမျိုးအခန်းတွင်းမှာမြင်ကလည်းမရှိအဲ့ဒီတော့အချိန်အခါမျိုးမှာအာလောကဆိုတဲ့အလင်းမရှိဘူးအဲ့ဒီတော့မရှိတဲ့အချိန်အခါမျိုးမှာအဲ့ဒီအစင်းကိုမျက်စိအကြည်ကမြင်ခွင့်ရပါမလားအဲ့ဒီအစင်းနဲ့မျက်စိအကြည်နဲ့တိုက်ပင်တိုင်ညာတော့လည်းပဲမြေစိတ်ပေါ်နိုင်ပါမလားပါမရှိလို့တော့အလဲမရှိလို့အာလောကဆိုတဲ့အလဲမရှိလို့ဟုတ်တယ်မလားအဲဒါကြောင့်မလို့အာလောကဆိုတဲ့အလဲကလေးလည်းပါဖို့လိုပါတယ်အလဲကလေးရှိပြီရှင်ညာတော့လည်းပဲမိမိကနေပြီးတော့ဒီအပေါ်မှာအစင်းပေါ်မှာနှလုံးသွင်းမှုတွေမရှိဘူးဆိုရင်တော့မြင်တဲ့စိတ်တွေပေါ်ပါမလားကိုကတနည်းအားငေးပြီးတော့တွေးနေတယ်နော်စိတ်ကတခြားရောက်နေတယ်ဟုတ်တယ်မလားဒါပေမဲ့အစင်းကတော့ရှင်းပါရှိနေတယ်မိမိစိတ်ကတခြားရောက်နေအဲ့ဒီအစင်းကိုမြင်သလားမမြင်ဘူးလားမမ
ြင်ပါဘ
ူးတခြားကြောင့်မမြင်တာလားနှလုံးသွင်းမှုမရှိလို့မမြင်တာလား နှလုံးသွင်းမှုမရှိလို့မမြင်တာနော်မိမိစိတ်ကတခြားကိုနှလုံးသွင်းနေတယ်အစင်းကိုနှလုံးမသွင်းဘူးမိမိရှင်းမှလူတယောက်လားမတ်တက်ရက်တယ်ဒါပေမဲ့ကိုယ်စိတ်ကတခြားရောက်နေတယ်အဲ့ဒီလိုကိုမြင်ရလားမ
မြင်ပါ
ဘူးကိုယ်ရှင်းမှတော့လာပြီးမတ်တက်ပြရဘူးလားရလားဒါပေမဲ့ကိုမြင်ရလားမြင်စိတ်ပေါ်ရလားဒါဖြစ်လို့တော့နှလုံးသွင်းမှုမရှိလို့เนาะနှလုံးသွင်းမှုမရှိလို့ အရင်လာလုံးသိမကောမယောနိသောမနတိကာရလို့ဒီလိုခေါ်တယ်။ပါဠိလို့ပါဠိလို့ဘယ်လိုခေါ်တော့ယောနိသောမနတိကာရဘယ်လိုခေါ်ပါလဲ
။
ယောနိသောမနတိကာရရှိရမယ်ဟုတ်တယ်မလား။ဆရာကတော့စားထိုးတဲ့အကြောင်းတရားနှစ်ပါးကဘယ်လိုပါလဲ။အာလောကရဲ့ယောနိသောမနတိကာရရဲ့ဘယ်နှပါလဲ
။
ပြန်ပြောအာလောကရဲ့ယောနိသောမနတိကာရရဲ့အသိတော်တဲ့နှစ်ပါးရဲ့ပရမနှစ်ပါးရဲ့နော်ပရမနှစ်ပါးကဘယ်လိုတော့မျက်စိနဲ့အသိအသိတော်လာတာကအာလောကနဲ့ယောနိသောမနတိကာရအာလောကဆိုတာဘာတော့အလဲယောနိသောမနတိကာရဆိုတာဘာတော့အဲ့ဒီ၄ပါးပေါင်းစုံလိုက်တော့မှအသိကိုမြင်တဲ့မြင်စိတ်ပေါ်ပါလေတဲ့အထက်ကရာဒီကလည်းမဖွင့်မလားဖွင့်လားသုတ္တပသုတ္တလည်းပါဠိတော်မှာအဲ့ဒီနောက်ထပ်တိုးတဲ့နှစ်ပါးဘာဖြစ်လို့သင်္ချာပေါ်ပြီးတော့မပြတယ်လဲဆိုရင်တော့အဲ့ဒီအကြောင်းတရားနှစ်ပါးကတဲ့အဓိကအကြောင်းတရားနှစ်ပါးမဟုတ်ပါဘူးတဲ့ဟုတ်တယ်မလားအဓိကအကြောင်းတရားနှစ်ပါးဟုတ်ရဲ့လားအဓိကအကြောင်းတရားနှစ်ပါးလည်းမဟုတ်ဘူးဟောအရှုကတရားနှစ်ပါးလည်းမဟုတ်ဘူးအရှုကတရားကဟုတ်ရဲ့လားအခုပြထားတာကတခြားသဘောတွေပြထားတာလားအရှုကသဘောတွေပြထားတာလားရဲ့စီအကြည်ရောက်ရဲ့အစင်းရဲ့ရင်စဲရဲ့အဲ့ဒီတရားတွေတိတိချာလာရှုကံတရားတွေကရဲ့စီအကြည်နဲ့စင်းတဲ့တိုက်တော့ပါစိတ်ဖို့မယ်ရဲ့စီအကြည်ကတခြားလာရောက်လာအစင်းကလည်းတခြားလာရောက်လာအဲ့ဒီယုံတရားတိတိချာလဲတရားလာရှုကံတရားလာရင်စဲတိတိချာလာနာလာအဲ့ဒီနာကလည်းတခြားလာရှုကံတရားလာအရှုကံတရားမို့လို့ဒီတရားနှစ်ပါးကိုသိချာပေါ်ပြထားတာဟုတ်တယ်မလားဘဂုဏအာလောကတို့ယောနိသောမနတိကာရတို့ကအရှုကတရားဟုတ်ရလားအရှုကတရားမဟုတ်တော့ပါဠိတော်ထဲမှာသူတို့ကရေးကြီးခွင့်ကျက်လုပ်ပြီးတော့ထည့်သွင်းပြီးမထားပါဘူးတဲ့နော်သို့တော်လည်းဒီအကြောင်းတရားနှစ်ပါးမပါဘဲတော့မြင်စိတ်ပေါ်နိုင်ပါမလားမပေါ်နိုင်ဘူးကြည့်ပြန်ပြောမျက်စိအကြည်ဓာတ်နဲ့စိတ်နဲ့တိုက်တော့ပါစိတ်ပေါ်မယ
်
မြင်စိတ်ပေါ်မယ်သူတို့ကပတ်ဖို့ပေးတဲ့အကြောင်းတရားနှစ်ပါးကဘယ်လိုတွေတော့အာလောကရဲ့ယောနိသောမနတိကာရရေဟောတယ်မလားဒီလိုခွဲပြောလိုက်နော်နောက်တစ်ခါနာနဲ့တန်နဲ့တိုက်တော့ပါစိတ်ပေါ်မယ
်
နာဆိုတာကတခြားလားအချီတက်လားအချီတက်တာပုံမှန်တရားလားသဘောတရားလေးလားဘယ်နေရာမှာရှိတော့နာလိုင်ကောင်းတဲ့မှာရှိတယ်ဘယ်နေရာမှာရှိတော့ဟောဒီလိုင်ကောင်းတဲ့မှာရှိတယ်ဟောတယ်မလားအဲ့ဒီလိုင်ကောင်းတဲ့မှာချင်းနေအောင်ဆဲကြည့်တယ်မွင်းချင်းတို့ကလေးတွေရှိတယ်အဲ့ဒီမွင်းချင်းတို့ကလေးတွေမှာတီးပြီးတော့သောတာအကြည်တော့ခေါ်တဲ့နာအကြည်တက်ကလေးတွေရှိနေပါတယ်တဲ့နော်မရှိဘူးလားရှိလားနာအကြည်တက်ကလေးတွေနော်အဲ့ဒီတည်းမှာခေါင်းကြီးတော့လက်စွပ်ကွင်းလို့အဝိုင်းကလေးအဲ့ဒီအဝိုင်းကလေးမှာလှက်ပန်းပြီးတော့မွေးညင်းတို့ကလေးတွေရှိနေတယ်အဲ့ဒီမွေးညင်းတို့ကလေးတွေမှာနာအကြည်တက်ကလေးရှိနေပါတယ်တဲ့နော်အဲ့ဒါကြောင့်မလို့နဖာကလော်တွေနဲ့ပါတခါတဲ့အဲကြက်တက်တဲ့ပြည်စီတွေနဲ့ထိုးကလော်လိုက်တဲ့အခါကျတော့မွေးညင်းတို့ကလေးတွေပျက်စီးသွားမယ်ဆိုရင်နားအကြည့်ချက်ကောမပျက်စီးဘူးလားပျက်စီးသွားလားပျက်စီးသွားတယ်ဒါကြောင့်မလို့နားအကြည့်ချက်မပျက်စီးအောင်မွေးညင်းတို့ကလေးတွေမပျက်စီးအောင်တည်ထားဖို့လိုတယ်ဟုတ်တယ်မလားအင်မတန်ကြက်တက်တဲ့ဒုက္ခတွေပါနေနဲ့မထုံးမိဖို့လိုတယ်အဲဒီဒုက္ခတွေနဲ့ထုံးမိလို့အဲဒီမွေးညင်းတို့ကလေးတွေပျက်စီးသွားရင်အကြည့်ချက်ကောမပျက်ဘူးလားပျက်သွားလားဒါကြောင့်အကြည်တတ်ဒီဗမာတီတော်ဝိညာဉ်တို့ကလေးတွေမှာတည်တယ်ပုံမှန်တရားရှိသလားမရှိဘူးလားအကောင်တည်းရှိသလားမရှိဘူးလားမရှိပါဘူးရှိသလားမရှိဘူးလားတခြားလားသဘောတရားလေးလားဒီလိုတော့နာအကြည်တတ်ဆိုတာကပုံမှန်တရားရှိသလားသဘောတရားလေးလားအဲဒီသဘောတရားလေးနဲ့ဘယ်လိုနဲ့လာတိုက်တော့အတန်နဲ့လာတိုက်တယ်ဘယ်လိုနဲ့လာတိုက်တော့အတန်ဆိုတာလည်းတခြားတရားလားယုတ်တရားလားတရားတရားလားယုတ်တရားလားအဲဒီယုတ်တရားတရားလည်းတရားလားသဘောတရားလေးပဲလားသဘောတရားလေးဒီလိုမလားအဲဒီသဘောတရားနဲ့ကိုတိုက်တော့ပါစိတ်ပေါ်မယ
်
ကြားစိတ်ပေါ်မယ်နားအကြည့်နဲ့အမှန်ကယုတ်တရားနားအကြည့်နဲ့အမှန်ကဘာတရားတော့ကြားစိတ်ကဘာတရားအဲဒီနာတရားလေးပေါ်လာအောင်တော့အကြောင်းတရားနှစ်မျိုးဖြစ်ဆက်ပြီးတော့အထောက်အကူပြုပါလိမ့်မယ်ဟုတ်တယ်မလားပါဠိတော်မှာတိုက်ရမလားတဲ့အကြောင်းတရားနှစ်ပါးဖြစ်ဆက်ပြီးတော့ထောက်ကမပေးဘူးလားပေးတာအရိဓာကုဏ္ဏပါကပါလဲဆိုလို့ရှိရင်နံပါတ်၁ကအာကာသနံပါတ်၁ကပါတော့အာကာသအာကာသဆိုတာအကြအလတ်လို့ပြောတာနော်ဟ အော်ကြားလက်ရှိရမယ်အတန်နဲ့နားနဲ့အတန်နဲ့နားအကြည့်နဲ့ကြားမှာနော်ပိတ်ဆို့နေတဲ့အရာမရှိရဘူးတဲ့ဟုတ်တယ်မဟုတ်လားအကြားလက်ရှိရမယ်နော်ပိတ်ဆို့နေတဲ့အရာမရှိရဘူးတကယ်လို့သာနားအကြည့်နဲ့အတန်နဲ့ကြားမှာပိတ်ဆို့နေတဲ့ခံထားတဲ့အရာများရှိမယ်ဆိုအဲ့ဒီအတန်ကြားရပါမလားဆိုပါမှာတကားတွေပါတယ်အလုံးပိတ်ထားမယ်ဟုတ်ဘက်ကသာဒီဘက်ရောက်ပါမလားအမှန်တွေပါလေလုံပိတ်ထားမယ်ဟုတ်ဘက်ကသာဒီဘက်ရောက်ပါမလားပိတ်ဆို့နေတဲ့အရာရှိလို့ပေါ့အဲ့ဒါကြောင့်မလို့ကြားဖို့ဆိုတာကကြားသိပေါ်ဖို့ဆိုတာကအာကာသလို့ခေါ်တဲ့ပိတ်ဆို့နေတဲ့အရာမရှိရဘူးဟာလာဟင်းလေးဖြစ်နေရမယ်ဟုတ်တယ်မလားနောက်တစ်မျိုးကတော့သုံးစားတတ်ပဲယောနိသောမနတိကာရနှလုံးသွင်းမှုရှိရမယ်အဲ့ဒီတော့အာကာသရဲ့ယောနိသောမနတိကာရရဲ့ဖြစ်ဆွဲတဲ့အကြောင်းတရားဘယ်နှပါလဲအာလောဘတော့အကြောင်းတရား၄ပါးပင်မအကြောင်းတရားက၄ပါးဖြစ်ဆွဲတဲ့အကြောင်းတရားက၄ပါးပင်မအကြောင်းတရား၄ပါးကဘယ်လိုတွေတော့နာအကျင်နဲ့အတန်ဖြစ်ဆွဲတဲ့အကြောင်းတရား၄ပါးကဘယ်လိုတွေတော့အာကာသနဲ့ယောနိသောမနတိကာရအဲဒီအကြောင်းတရား၄ပါးညီညွတ်မယ်ဆိုရင်ဗာစိတ်ပေါ်မယ်ကြားစိတ်ဒီရှားတရားလားလန်တရားလားလန်တရားလေးဟုတ်တယ်မလားကျန်တာကကြတာနှကောင်းနဲ့နန်းနဲ့တိုက်ရင်ပါစိတ်ပေါ်မယ်နန်းစိတ်ပေါ်မယ်နှကောင်းသရာကဗမာနှကောင်းသရာကတခြားလားအကြည့်တက်ကလေးပဲလားအကြည့်တက်ဗမာရှိတော့ဟောဒီပုံမှန်သရာကြီးထဲမှာရှိတယ်ဗမာရှိတော့ပုံမှန်သရာကြီးထဲမှာမရှိဘူးလားရှိလားဟောဒီနှကောင်းသရာပုံမှန်သရာကြီးအတွင်းထဲမှာဟိုဘက်ဒီဘက်အပေါက်ကလေးနဲ့ကိုဆောင်းတဲ့နေရာဟောစိတ်ခွာလေးလို့နှောခွာလေးလို့ဆောင်းနေတဲ့နေရာလေးမှာတဲ့နော်နှာခေါင်းအကြည့်တက်ကလေးတွေတင်းပြီးတော့မနေဘူးလားနေလားအဲ့ဒီအကြည့်တက်ကလေးတွေရှိနေပါတယ်အဲ့ဒီအကြည့်တက်ကလေးတွေဘာနဲ့တည်းရမှာတော့အနဲ့နဲ့တည်းရမှာနှာခေါင်းအကြည့်တက်ရဲ့အနဲ့ရဲ့အဲ့ဒါကပင်မအကြောင်းတရားနှစ်ပါးဟုတ်တယ်မလားဖြည့်ဆွတဲ့အကြောင်းတရားနှစ်ပါးလည်းမရှိဘူးလားရှိလားအဲ့ဒီဖြည့်ဆွတဲ့အကြောင်းတရားနှစ်ပါးကဘာလဲဆိုလို့ရှိရင်နံပါတ်၁ကဝါယောနံပါတ်၁ကဘာလဲနံပါတ်၁ကဝါယောဟုတ်တယ်မလားဝါယောကတခြားပြောတာလားလေပြောတာအဲ့ဒီလေကမိမိရဲ့နှာခေါင်းအတွင်းကိုပို့ဆောင်မပေးဘူးဆိုရင်အနံကလေးကိုနှာခေါင်းအတွင်းကိုပို့ဆောင်မပေးဘူးဆိုရင်နံစိတ်ပေါ်ပါမလားအဲ့ဒါနံစိတ်ပေါ်ဖို့ရတဲ့လေဆိုတော့ဝါယောကလေးလည်းရှိဖို့မလိုဘူးလားလို့လားနောက်တစ်ခါဒုတိယအကြောင်းကတော့ထုံးစံတဲ့ဘယ်လိုပါလဲယောနိသောမနတိကာရဟုတ်တယ်မလားအာပေါ်တတ်ရဲ့ယောနိဝါယောတတ်ရဲ့ယောနိသောမနတိကာရရဲ့ဖြစ်ဆွတဲ့အကြောင်းတရားကဘယ်နှပါးမူလအကြောင်းတရားကဘယ်နှပါးမူလအကြောင်းတရားနှစ်ပါးကဘယ်လိုတွေတော့နှစ်ခေါင်းအကြည့်နဲ့အနံဖြစ်ဆွတဲ့အကြောင်းတရားနှစ်ပါးကဝါယောတတ်နဲ့ယောနိသောမနတိကာရအကြောင်းတရား၄ပါးဆောင်းတော့ပါစိတ်ပေါ်မယ်နာစိတ်ပေါ်မယ်နာစိတ်တရားတရားလားနာတရားလားကျန်တဲ့ကကြတော့နေရာနဲ့ရတာနဲ့တိုက်ရင်ပါစိတ်ပေါ်မယ်စားစိတ်ပေါ်မယ်လျှာကတခြားပြောတာလားလျှာကြည့်တတ်ပြောတာလားဟောဒီတရားဆိုတဲ့ပုံမှန်တရားကြီးပုံမှန်အကြည့်တကလေးတွေရှိတယ်အဲ့ဒီအကြည့်တကလေးတွေကိုဒီနေရာမှာလိုချင်တယ်ဟုတ်တယ်မလားပုံမှန်တရားကြီးကိုမလိုချင်ဘူးပုံမှန်တရားကြီးကပထဝီဓာတ်ကြီးအဲ့ဒီပထဝီဓာတ်ဆိုတာဟောဒီပုံမှန်တရားကြီးအတွင်းထဲမှာတဲ့နော်အကြည့်တကလေးတွေရှိနေပါတယ်အဲ့ဒီအကြည့်တကလေးတွေဒီဟောဒီနေရာမှာလိုချင်တယ်ပါတယ်လေလေယာအကြီးဟုတ်တယ်မလားအဲ့ဒီလေယာအကြီးရဲ့ပြမကဘာနဲ့တည်းရပါတော့အယတာဘာနဲ့တည်းရပါတော့အယတာနဲ့တည်းလိုက်တဲ့အခါကျတော့ဗာစိတ်ပုံမဲလေယာအကြီးတည်းရတာဒီပြမအကြောင်းလေယာနှစ်ပါးနောက်ပြည့်စုံတဲ့အကြောင်းလေယာနှစ်ပါးကနံပါတ်၄ကအာဘောဒံနံပါတ်၄ကယောနိသောမနတိကာရဟုတ်တယ်မလားအာဘောဒံလားဆိုတဲ့စိတ်ရမလားအစိုးရစိတ်ကမပါဘဲနဲ့ရတာလေးသိပါမလားတရားပေါ်မှာအစိုးရစိတ်ကလေးရှိမှတွေ့ရင်လေးရှိမှရတာသိတာမလားအစိုးရစိတ်ကတခြားလားအဘောဓာတ်လားအဲဒီတော့အဘောဓာတ်ရဲ့ယောတိသောမနတိကာရရဲ့ဖြစ်ဆွတဲ့ကြောင့်တရားကဘယ်နှပါးပြိမကြောင့်တရားကဘယ်နှပါးအလုံးပေါင်းလိုက်တော့ကြောင့်တရားဘယ်နှပါးအကြောင်းလေးပါဆောင်ရင်ပါစိတ်ပေါ်မယ်အရတာသိတဲ့စိတ်ပေါ်မယ်ပါစိတ်ပေါ်မယ်အရတာသိတဲ့စိတ်ပေါ်မယ်ဟုတ်တယ်မလားအရာသာတည်တဲ့စိတ်ကတခြားလားနန္ဒရာလားနတ်ကကာယအကြည့်ယုံနဲ့တွေးကြည့်စရာယုံနဲ့တိုက်တော့ဗာစိတ်ပုံမဲ့ညာလားကောင်းစိတ်ပုံမဲ့ဗာစိတ်ပုံမလဲကာယအကြည့်ယုံစရာလဲတခြားလားကာအကြည့်တဲ့ကလေးပဲလား ခဏညာမှာရှိတော်သလားဟောဒီပုံမှန်သလားဆိုတော့ရောက်ခန္ဓာကြီးပုံမှန်ရှိနေတာပေါ့နော်ဆံပြားတို့ခြေပြားတို့ဟုတ်လားအင်မတန်၆တွင်းနေတဲ့အရေးတို့ဟုတ်လားအဲ့ဒီတရားတွေကလွယ်ရင်တခြားနေရာအားလုံးမှာမရှိဘူးလားရှိလားဒီကိုယ်လုံးမှာပြန့်နှံ့ပြီးတော့တည်နေတာပဲကာယကြည်ဓာတ်ဘယ်နေရာမှာတည်နေတော့ဒီကိုယ်လုံးမှာပြန့်နှံ့ပြီးတော့တည်နေတယ်နော်ဆံပြားတို့ခြေပြားတို့အဆံပြားတို့ခြေသားခြေသေးပြားတို့သက်သေးပြားတို့နော်အဲ့ဒီနေရာတွေကဆိုရင်ဒီကောင်လုံးမှာပတိကူလာတည်နေလားတည်နေတယ်အဲ့ဒါကကာယကြည်တ္တအဲ့ဒီကာယကြည်တ္တနဲ့ဘယ်လိုနဲ့လာတိုက်ပါတော့တွေးတိဇာအာယုံဘယ်လိုနဲ့လာတိုက်ပါလဲတွေးတိဇာအာယုံဆိုတာဘယ်လိုပြောတာတော့ပထဝီဓာတ်ရဲ့စေသောဓာတ်ရဲ့ဝါယောဓာတ်ရဲ့ဘယ်နှပါလဲသောမဝိရိယယုံကဘယ်နှပါလဲဘယ်လိုတွေတော့ပထဝီဓာတ်စေသောဓာတ်ဝါယောဓာတ်ကြောက်ကြောက်သာဝိရိယယုံဆိုတာဓာတ်ဘယ်နှပါပေါင်းထားတာတော့ဓာတ်သုံးပါးပေါင်းထားတာဆိုတော့ရာဟုတုမှန်သမျှပါနော်အဲ့ဒီဓာတ်သုံးပါးမရှိဘူးလားရှိလားမိမိရဲ့တဏ္ဍာမကြီးအသာသွင်းရိုးအကျော်အဲ့ဒီဓမ္မဒီသာဓာတ်သုံးပါးမရှိဘူးလားရှိလားသရမယတဏ္ဍာကျင်လည်းအသာသွင်းရိုးအကျော်ဒီတော့မှမရှိဘူးလားရှိလားအတ္တမဲ့ခန္ဓာတွေကျင်ရင်လည်းရေမြေကြောတောင်သမုဒ္ဒရာဒီဓာတ်တွေမရှိဘူးလားရှိလားအဲဒီတော့ပထဝီအဘောတေဇောဆိုတဲ့ပရမီတေဇောဝါယောဆိုတဲ့ဓာတ်သုံးပါးရှိတဲ့နေရာမှန်သမျှသစ်ပင်ဖြစ်ဖြစ်ကြောတောင်ဖြစ်ဖြစ်ရေမြေဖြစ်ဖြစ်နော်တတ္တဝါဖြစ်ဖြစ်ဘယ်နေရာပဲဖြစ်ဖြစ်တခြားရှိမှလားတွေးတိကြာယုံနေရှိမှလားတွေးတိကြာယုံနေရှိတယ်ဟုတ်တယ်မလားဖြာသိမေကျမ်းမြေမှာထိုင်နေလိုက်တဲ့အခါကျတော့အဲ့ဒီဖြာသိမျိုးချမ်းမြေမှာလည်းဒီချက်တွေမရှိဘူးလားရှိလားအဲ့ဒီတော့ဖြာသိမျိုးချမ်းမြေနေတိရှာလားတွေးတိစရာအယုံလားအေးဖြာသိမျိုးချမ်းမြေမှာသာတွေးတိစရာအယုံရှိတာမဟုတ်ပါဘူးမိမိခန္ဓာကိုယ်ထဲမှာပဲလဲသူ့ပေါင်ကားချင်းလဲအသာသွေးရိုးအကျော်အဲ့ဒီဓမ္မကိုတွေးတိစရာအယုံလည်းမရှိဘူးလားရှိလားပထဝီဓာတ်ကောရှိတာပဲဒေဇောဓာတ်လည်းရှိတာပဲဝါယောဓာတ်လည်းအဲ့ဒီလိုဆိုဒီဓာတ်တွေရှိနေရင်ချင်းတို့ပေါင်းကားချင်းလက်ဆိုတဲ့နေရာဒီမှာလည်းပဲတွေးကြည့်ကြရုံနဲ့မရှိဘူးလားရှိလားအဲဒီတော့ရုပ်တော့ဖိပြီးတော့ထိုင်နေလိုက်တဲ့အခါကျတော့ကဲခြေစလုံးလေးနဲ့ပေါင်းနေဖိထိုင်မိထားပါတော့နော်တစ်ဖက်ကကာယကြည်ရောဆိုရင်တစ်ဖက်ကတွေးကြည့်စရာအာယုံဟိုဘက်တစ်ဖက်ကတွေးကြည့်စရာအာယုံဆိုရင်ဒီဘက်ကကာယကြည်ရောဟုတ်တယ်မလားအဲဒီတော့အသားချင်းအသားချင်းဖိပြီးတော့ထိုင်ထားရင်လည်းပဲတွေးရလာကောင်းစိတ်တွေမပေါ်ဘူးလားပေါ့လားအသားရင်သားကြီးဖိပြီးတော့ထိုင်ထားတာကတစ်ဖက်ကကာယကြည်ရောက်ဆိုရင်နောက်တစ်ဖက်ကဘာဖြစ်မှာလဲတွေးကြည့်စရာအာယုံမဖြစ်ဘူးလားဖြစ်လားကိုယ်ဘက်ကကာယကြည်ရောက်ဆိုရင်ဒီဘက်ကဘာဖြစ်မှာလဲတွေးကြည့်စရာယုံကဘယ်ဓာတ်တွေပေါင်းထားတာတော့ပတိဝိဓာတ်ရဲ့စေသောဓာတ်ရဲ့ဝါယောဓာတ်ရဲ့အဲ့ဒီဓာတ်တွေပေါင်းထားတာကိုတွေးကြည့်စရာယုံလို့ခေါ်တာမဟုတ်လားကာယအကြည်ဆိုတာကတော့အကြည်တကလေးသိတဲ့နေရာကလေးပေါ့နော်အသိအကြည်တကလေးဆိုတာကအသိကလေးချီမီပြီးတော့ဖြစ်တဲ့နေရာကလေးဟုတ်တယ်မလားနာယနာမသိတဲ့ခြင်းခြင်းမသိတဲ့ကိုင်ကိုင်မသိတဲ့အဲဒီနာမသိခြင်းမသိကိုင်မသိတဲ့အသိကလေးရဲ့တရားမီယာဖြစ်တဲ့အကြည်တကလေးအဲဒီအကြည်တကလေးဒီကာယအကြည်ရောမဟုတ်ဘူးလားဟုတ်လားအဲဒီကာယအကြည်ရောလေသွေးဒီစရာယုံနဲ့တိုက်တော့ပါစိတ်ပုံမယ်ယာနာကောင်းစိတ်ပုံမယ်အဲ့ဒီတော့ကာယကြည်ရောရဲ့သွေးဒီစရာယုံရဲ့ပရာကတခြားလားပင်မအကြောင်းတရားနှစ်ပါးလားပင်မအကြောင်းတရားနှစ်ပါးဖြည့်ဆွဲတဲ့အကြောင်းတရားအကြောင်းတရားကလည်းနှစ်ပါးရှိရပါပဲထောက်တာတတ်လေဘယ်နှပါးရှိရမှာလဲအဲ့ဒီနှစ်ပါးကဘယ်လိုလဲဆိုလို့ရှိရင်ပထဝီရဲ့ယောနိသောမနတိကာရရဲ့ယောသံပထဝီဓာတ်ရဲ့ယောနိသောမနတိကာရရဲ့ဟုတ်တယ်မလားအဲ့ဒီဓာတ်နှစ်ပါးကဖြစ်ဆွတဲ့အကြောင်းတရားနှစ်ပါးပင်မအကြောင်းတရားကနှစ်ပါးဖြစ်ဆွတဲ့အကြောင်းတရားကနှစ်ပါးအလုံးပေါင်းတဲ့အကြောင်းတရားဘယ်နှပါးလဲအကြောင်းတရား၄ပါးညီညွတ်ပြီဆိုရင်ဗာစိတ်ပုံမဲ့ညာနာကောင်းစိတ်ပုံမဲ့ဟုတ်တယ်မလားကဲဒါဖြင့်ငင်္ဂကလေးဆိုလိုက်လင်းအာကာဝါယောနိအာဘောတဲ့ပထဝီနာသိအညီမနတိနာဒီမှာရှင်တွဲနာအာယုံပတာသောရှင်ကဟတ်တယ်မှတ်တော့မလွယ်ဟုတ်တယ်မလား အဲဒီတော့မိမိတို့ရဲ့တန်တမ်းမှာလင်းအာဃဝါယောနဲ့အာဘောတဲ့ဘတ်တဝေး50ခန်းကြီးဆိုတာကခုနဖြည့်ဆွဲတဲ့အကြောင်းတရားကလေးတွေကိုရှင်ညွှန်းတာမဟုတ်လားမနေ့တည်း9နေမှာရှင်တွေ့တာလေတခြားတာဖြည့်ဆွဲတဲ့အကြောင်းရာဖြည့်ဆွဲတဲ့အကြောင်းတရားပဲမဟုတ်လား9အာယုံဆိုတာကပင်မအကြောင်းတရားပတာဆုံးဆိုတာဟာလည်းပဲပင်မအကြောင်းတရားဟုတ်တယ်မလား9အာယုံဆိုတာလည်းပါတော့ပင်မအကြောင်းတရားပတာဆုံးဆိုတာကပင်မအကြောင်းတရားဒီလိုမလားအကြည့်ဓာတ်6ပါးနော်နေအာဃဝါယောနေအာဘောတဲ့ပထဝီ50အညီမနတိ9နေမှာရှင်ွဲ9အာယောပတာဆုံးရှင်ကဟတ်တဲ့မှတ်တော့မလွယ်နော်ဒါလေးနဲ့ဖြည့်ဆွလိုက်တဲ့အခါကျတော့အကြောင်းတရားလေးတွေမစုံဘူးလားစုံပါ့ကဲနောက်ဆုံးဖြစ်တဲ့စိတ်ကြတော့တခြားလားတွေးတော့စိတ်လားအဲ့ဒီတွေးတော့စိတ်ကြတော့အကိုအညီဖြစ်တဲ့အကြောင်းတရားလေးတွေမလိုပါဘူးတဲ့ပင်မအကြောင်းတရားနှစ်ပါးနဲ့တော့လောက်ပါတယ်တဲ့ဟုတ်တယ်မလားပင်မအကြောင်းတရားကဘယ်နှပါတော့နှစ်ပါးဘယ်လိုနဲ့ဘယ်လိုပါလဲမနှောနဲ့တွေးတော့တရားအာယုံဘယ်လိုနဲ့ဘယ်လိုတော့မနှောနဲ့တွေးတော့တရားအာယုံမနှောတရားတခြားလားစိတ်လားစိတ်တရားတခြားစိတ်လားဘဝင်စိတ်လားအဲ့ဒီဘဝင်စိတ်တွေမိမိတို့ရဲ့သတ္တဘာရှိနေတဲ့စိတ်နော်ဘဝင်စိတ်ဒီသိတတ်တဲ့သဘောတော့ရှိတယ်ဒါပေမဲ့သိသလားမေးတော့မသိဘူးမသိစိတ်ပေါ့နော်ဘဝင်စိတ်ကဗာစိတ်တော့သိတတ်တဲ့သဘောတော့မရှိဘူးလားရှိလားသို့တော့သိသလားမေးတော့အဲ့ဒီစိတ်ဒီဗာစိတ်တော့ဘဝင်စိတ်ဘဝင်စိတ်ဒီကဘဝင်စိတ်ကိုဒီနေရာမှာမနှောလို့ခေါ်တယ်အဲ့ဒီမနှောဒီဗမာမိနေတဲ့မေးတဲ့အခါကျတော့ဟာရိယဝတ္ထုမှာမိတယ်ဟာရိယဗမာတီတော့ဉာဏ်ကြိုင်မှာကြည့်တယ်ဟုတ်တယ်မလားအဲ့ဒီမနောဆိုတဲ့ဘဝင်စိတ်ရဲ့တွေးတော့စရာအာယုံရဲ့တွေးတော့စရာအာယုံဆိုတာကိုလည်းပြောခဲ့ပြီးပါပြီနော်တွေးတော့စရာအာယုံဆိုတာပြဉ္ညာတွေလည်းမပါဘူးလားပါပါပါပါမတ်တွေလည်းမပါဘူးလားယုတ်တွေလည်းပါတယ်နာမ်တွေလည်းပါတယ်သင်္ချာရှိတာတွေလည်းပါတာပဲသင်္ချာမရှိတာတွေလည်းပါတာပဲနိဗ္ဗာန်လည်းပါတာပဲအဲ့ဒီအရာလုံးတွေဒီကြလားတွေးတော့စရာအာယုံလားအဲ့ဒီတွေးတော့စရာအာယုံနဲ့မနောနဲ့တိုက်တော့ဗာစိတ်ပုံမဲ့တွေ့တော့ဉာဏ်ရှိစိတ်ပေါ်မယ်အားလုံးပေါင်းလိုက်တော့အခန္ဓာဘယ်နှပါးလဲ6ပါးအတိုက်ဓာတ်ဘယ်နှပါးလဲအပွင့်ဓာတ်ဘယ်နှပါးလဲ6ပေါင်းနေပါတော့အဲဒီ18တိတိရှားလားဓာတ်18ပါလားဓာတ်ဆိုတာဘာကိုပြောတာတော့သဘောကိုပြောတာဓာတ်ဆိုတာဘာကိုပြောတော့ဒီလိုဆိုမိမိရဲ့တဏ္ဍာမှာနေစဉ်နေစဉ်သွားလာလို့ရှားနေတယ်မျက်စိနဲ့ကြည့်တယ်နားနဲ့နားထောင်နဲ့နှာနဲ့စားတယ်အစရှိတဲ့ဖြင့်နေစဉ်နေစဉ်လှုပ်ရှားနေတဲ့အမှုရာအားလုံးချုံပြီးတော့ကြည့်လိုက်တဲ့အခါကျတော့ဓာတ်18ပါးမှဓမ္မတရားတွေဖြစ်ရလားဖြစ်ပါဘူး။ဘာတဲ့ဘာသဘောတရားတွေဖြစ်နေတော့ဓာတ်18ပါးတွေဖြစ်နေတာမလားအခန္ဓာကဘယ်နှပါးအတိုက်ဓာတ်ကဘယ်နှပါးအပွင့်ဓာတ်ကဘယ်နှပါးအားလုံးပေါင်းလိုက်တော့ဓာတ်ဘယ်နှပါးအဲ့ဒီဓာတ်18ပါးတွေဘယ်နှတရားလားသဘောတရား18ပါးလားဟုတ်ပါဘူး။ဩော်ဒီလိုဆိုတော့မိမိတို့ရဲ့သံတမန်နေ့စဉ်နေ့စဉ်ဖြစ်နေတာဒီသဘောတရားဘယ်နှပါးပါလဲ18ပါးနေစဉ်နေစဉ်ဖြစ်နေတဲ့သဘောတရားဘယ်နှပါးတော့သွားနေတော့မှလည်းဘယ်နှပါးဖြစ်စားနေတော့မှလည်းဘယ်နှပါးဖြစ်အဲ့ဒီ18ပါးပဲ18ပါးနဲ့ပဲသွားလိုက်လာလိုက်စားလိုက်လှုပ်လိုက်ရှားလိုက်ထိုင်လိုက်ဒီလိုဖြစ်နေတာမလားအဲ့ဒီ18ပါးဒီမိမိတို့ရဲ့တတ္တမနေစဉ်နေစဉ်ဖြစ်နေတဲ့သဘောတရားပါပဲဟုတ်တယ်မလားအဲ့ဒီသဘောတရားလေးတွေဖြစ်လာတဲ့အခါကျတော့ဖြစ်ဖြစ်ဖြစ်တိုင်းဖြစ်တိုင်းတိမ့်နဲ့တင်ကလေးဖာတော်တခြားဖြစ်မလားသတ်သဖြစ်မလားဖတ်တာဖြစ်စရာဝေဒနာဖတ်တာဖြစ်ရင်ဖတ်တာဒီဟုသောအကြောင်းတရားကြောင့်ဘာတွေဖြစ်မဲ့ဝေဒနာဖြစ်မဲ့ဝေဒနာဖြစ်တော့တခြားလားခံစားတဲ့သဘောလားအဲဒီခံစားတဲ့သဘောကတော့ညံ့နေကြမှာဆက်ပြောမယ်ဟုတ်တယ်မလားအခုတော့မိမိတို့ရဲ့တဏ္ဍမတ္တသဘောတရားလေးတွေဒီလိုပဲဖြစ်နေပါတယ်ဆိုတာကိုသဘောပေါက်အောင်ကြိုးစားပြီးတော့ပုဂ္ဂိုလ်တ ত্ত্ব ကသာသဘောယောက်ျားမိမ့်မှဆိုတာလောဘမရှိဘူးဓာတ်သဘောတရားများတာရှိတယ်ဆိုတဲ့အတိကလေးမသိရဘူးလားသိရမလားပုဂ္ဂိုလ်တ ত্ত্ব ကသာသဘောယောက်ျားမိမ့်မှတွေရှိတာလားဓာတ်သဘောတရားတွေရှိတာလားဓာတ်သဘောတရားဘယ်နှပါးရှိတော့အဲ့ဒီ18ပါးကလွဲရင်တခြားတရားဘာမှမရှိပါဘူးလို့အဲ့ဒီလိုကောက်ကျက်ချပြီးတော့နိုင်ရှိပြီဖြစ်တဲ့အတွက်သာဓုခေါ်တော်လိုက်ကြအောင်ဆို ए जम ချက်လာသောပြည့်မြတ်စွာဘုရားရှင်သာသနာတော်များရှိဖို့နေလာသောတည်နေအောင်ပြည့်စုံဆောက်ရှောက်ထပ်ပတ်နေသောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။